ရခိုင်ပြည်နယ်မြောက်ပိုင်းကရိုဟင်ဂျာတွေနေထိုင်ခဲ့တဲ့ကျေးရွာတွေကိုမြန်မာအာဏာရှင်တွေကမြေထိုးစစ်တွေနဲ့အပြစ်ဒဏ်ရှင်းလင်းဖျက်ဆီးဖြစ်ခဲ့တာကိုဂျိုရုတပ်ပုံတွေအရတွေ့ခဲ့ရကြောင်းနိုင်ငံတကာလူ့ခွင့်ရေးလှုပ်ရှားမှုဖွဲ့ Human Rights Watch ကပြောဆိုလိုက်ပါတယ်
။ What we're seeing in this areaisn't just the knocking down of dilapidated structures.
ရင်းပြစီနေတဲ့စာအုပ်လေးကိုဖြိုချအောင်တက်တက်မဟုတ်ပဲတချိန်ကရှိခဲ့တဲ့ကြေးရွာတွေကိုအပိတန်ရှင်းလင်းဖျက်ရှားခဲ့တာတွေ့ရပြီးတင်ရှားတဲ့အမတ်သားတစ်ပင်စိုက်ကင်းပြိုးခင်းဆိုလို့ဘာတစ်ခုမှမတွေ့ရတော့တဲ့အကြောင်းအချာလူဖွဲ့ရဲ့အာရှရေးရာသုတေသီရစ်ချတ်ဝေယာကတွေ့ရှိချက်တွေကိုဒီကနေ့ထုတ်ပြန်ချိန်မှာပြောဆိုသွားတာပါ။ရစမှုကင်းနဲ့ဖြစ်ပေါ်ခဲ့တဲ့နေရာတွေဖြစ်ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးဘက်ကစစ်ဆေးခွင့်ရမယ့်အချိန်အထိရှင်းလင်းဖျက်ရှားတဲ့လုပ်ငန်းစဉ်တွေကိုချက်ချင်းရပ်ဆိုင်ထားဖို့ကုလသမဂ္ဂလူညွန်ရေးကောင်စီအေဂျင်စီတွေနဲ့အလူရှင်တွေကတောင်းဆိုကြဖို့လည်းတိုက်တွန်းထားပါတယ်။ပြည်ရနေအဂုလာနောက်မိုင်းကရခိုင်ပြည်နယ်မြောက်ပိုင်းမှာလူညွန်ရေးကိစ္စကန်တွေကိုစီးနင်းတက်ခတ်ခဲ့တဲ့ ARS ဆွေးနွေးအုပ်စုကိုမြန်မာလူညွန်ရေးတပ်ဖွဲ့တွေလိုက်လံရှင်းလင်းရမှာလူခွင့်ရေးချုပ်ပေါင်းမှုတွေအကြီးအကျယ်ကျွလွန်ခဲ့ကြောင်းကုလသမဂ္ဂပါဝင်နိုင်ငံတကာတန်းဝဲနဲ့လူခွင့်ရေးဖွဲ့တွေကဆွဆွဲထားကြတာပါ။ဒါပေမဲ့လည်းမြန်မာစစ်တပ်ကတော့နိုင်ငံတကာကဆွဆွဲနေသလိုလူခွင့်ရေးချုပ်ပေါင်းမှုတွေမရှိကြောင်းငြင်းဆန်ထားပြီးချုပ်ပေါင်းသူတချို့ကိုလည်းအပြစ်ပေးအရေးယူထားတာတွေရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းကတကြောပြန်ပြုခတ်တဲ့ကြောင်းအကြီးအကျယ်ထိခိုက်ပျက်စီးခဲ့ရတဲ့အစအုပ်တွေကိုရှင်းလင်းမှုတွေကိုတော့ပြီးခဲ့တဲ့နိုဝင်ဘာလမှာစတင်ခဲ့ပြီးတစ်လလောက်ရန်နာထားပြီးဒီနေ့ဒီဇန်နဝါရီလမှာပြန်လည်စတင်ခဲ့တာဖြစ်ကြောင်းလည်း HRW ကပြောဆိုခဲ့ပါတယ်။နိုဝင်ဘာ17ရက်နေ့ကနေဒီလဖေဖော်ဝါရီလ19ရက်နေ့ထိမှတ်တမ်းတင်ရယူထားတဲ့ဂျူရုတပ်ပုံတွေအရအနည်းဆုံးကြီးရွာတွေနဲ့စခင်ပေါင်း55ခုကိုလုံးဝဖျက်ဆီးဖြစ်ခဲ့ကြောင်းလည်းပြောဆိုထားတာပါ။ရာဇဝမှုကင်းဖြစ်ရာအထောက်အထားတွေကိုတမင်တက်တက်ဖြစ်စည်းတာတရားရေးဆိုင်ရာလုပ်ငန်းတွေကိုဟန်တန်းရရောက်ကြောင်းလည်း HRW ရဲ့အရှက်ကြီးရညွှန်ကြားမှု Brad Adams ကဒီနေ့ထုတ်ပြန်တဲ့ကြေညာချက်မှာပြောဆိုထားပါတယ်။